ဒီနေ့မှာအဆုံးသတ်သွားတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မြန်မာပြည်ကြီးစင်ပေါ်ပြည်ပင်ပြပကမြန်မာပြည်လှုပ်ရှားသူတွေကန့်ကွက်ဆန္ဒပြနေကြပါတယ်။ဝန်ကြီးချုပ်ဟွန်စင်ရဲ့နေရကြာကြီးစင်အဆုံးသတ်တဲ့နေ့မှာပဲနယ်သလန်ရောက်မြန်မာပြည်ကနေအမ်စတာဒမ်မြို့ဒမ်စကွဲရရင်မြန်မာစူဝေးဆန္ဒပြခဲ့ကြပါတယ်
။ကမ္ဘောဒီးယားဝန်ကြီးချုပ်အဆိုရေးကျွန်တော်တို့ခုမြန်မာစစ်ဆိုးရနဲ့ပေါင်းပြီးမြန်မာပြည်ရဲ့အရေးကိုဝင်ရောက်ဆက်ဆံနေကြတာဖြစ်ပါခင်ဗျာ။သာကြောင့်လို့မြန်မာပြည်တပြည်လုံးဟာကမ္ဘောဒီးယားဝန်ကြီးချုပ်မြန်မာပြည်ကိုလာရောက်ခြင်းကိုမီးတူနာသဘောတူညီခြင်းမရှိပါဘူးခင်ဗျာ။ဒီကြော်လာကျွန်တော်တို့လာရောက်ဆန္ဒပြခြင်းဖြစ်ပါခင်ဗျာ
။မြန်မာနိုင်ငံလွတ်လပ်ရေးရခဲ့တာ84နှစ်ပြည်သွားပြီဖြစ်ပေမဲ့လွတ်လပ်မှုကိုမခံစားရသေးတယ်လို့တိုင်းရင်းသားဒေသတွေမှာပြည်ပခန့်တွေဆက်လက်ပြပွားနေတဲ့အခြေအနေကိုနိုင်ငံတကာအတိုင်းအဝန်ကအယုံဆက်လက်အောင်ယူပြီးဆန္ဒပြရတာဖြစ်တယ်လို့ဆန္ဒပြပွဲမှာပါဝင်သူကိုမျိုးက VOA ကိုပြောပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပထမဆုံးနိုင်ငံခေါင်းဆောင်တူအဖြစ်ရောက်လာတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ကိုရန်ကုန်မြို့မှာလည်းတက်ကြွအလှူရှားသူတချို့ကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့လမ်းနေပေါ်မှာကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့ဓာတ်ပုံတွေကိုလူငယ်တချို့ကမီးရှို့ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။